မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းအတွင်းမိုးသက်ထန်ရေကြီးမှုတွေကြောင့်လူထိခိုက်ဒေဆုံးမှုတွေရှိနေသလိုဒီသတင်းမှာထက်ဆက်လက်မိုးကြီးနိုင်တဲ့အတွက်မြေပြိုမှုတွေရုတ်တရက်ရေကြီးမှုတွေကြုံရနိုင်တယ်လို့ခမန်ထားပါရယ်ပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကြောက်ရောက်နေတာကြောင့်သတိထားဖို့လိုအပ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါရယ ညံမြောက်ပိုင်းတီဘောမြို့မှာတော့အနည်းဆုံးလူ9ယောက်တေဆုံးခဲ့ရကြောင်းအစိုးရပိုင်းသတင်းစာတွေမှာဒီကနေ့ဖော်ပြခဲ့ပါတယ်ကုဒတမကကတော့မိုးတီးထန်ရေကြီးမှုတွေကြောင့်လူကုန်းတေဆုံးပြီးနိုင်ငံအနှံ့လူပေါင်း 9,000 ရေဘေးဒဏ်ခံရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မိုးကောင်းနမ်တီဖားကန့်စကိုင်းတိုင်းမှာကမ်ဘလူကောလင်ကျွန်းလအင်းတော်မော်လူဂနီစတဲ့ဒေသတွေနဲ့မန္တလေးတိုင်းအတွင်းကစင်ကူးမိုးကုတ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောစတဲ့ဒေသတွေမှာရေကြီးရေလျှံတာတွေဖြစ်ခဲ့ပါတယ်လောလောဆယ်စကိုင်းတိုင်းကောလင်းမြို့နယ်ဘက်ကအခြေအနေကိုတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့ဆရာတော်ဦးအိန္ဒာစာရကအခုလိုမိန့်ကြားပါတယ
်ရေကဟုတ်လားကျတဲ့နေရာတာကျပြီးတော့ကျန်တဲ့နေရာတွေကကျန်နေပြီတဲ့ဗျတို့ကတဲ့စကိုင်းနေရာနေဒီမှာရေလွက်ကင်းသွားတဲ့ရွာတွေကိုပြန်နိုင်တဲ့ရွာသူရွာသားတွေလည်းရှိတယ်လို့အခုချိန်ပြေအောင်မဲ့ကယ်ဆယ်ရေးစကိုင်းနေမှာနေထိုင်ရတဲ့ရွာတွေလည်းပဲရှိနေသေးပေါ့ဗျလာလာစတဲ့ရေကြောင့်ခက်ခဲရှိတဲ့ရွာတွေမရောက်ရှိနိုင်တဲ့ရွာတွေကတော့ဒီရိတ်ခါတွေလည်းပဲနည်းပါတယ်ကြာရောက်တာကတော့နိုင်ငံတော်အစီအစဉ်နဲ့အဲ့ဒီကိုဖတ်ကြည့်နေတဲ့ခါပြထားတာကတော့ရှိရတယ်ကြာဒီတားစရာခံပေါ့လေ
ကောလင်းမြို့နယ်မှာရေလွှမ်းမိုးတဲ့ရွာ88ရွာရှိပြီးပြောင်းရွှေ့ပြီးနေရတဲ့ရွာ29ရွာနဲ့ကယ်ဆယ်ရေးစခန်းတွေမှာလောက်တဲ့ရွာကတော့15ရွာရှိကြောင်းမိန့်ကြားပါတယ်လက်တလော့ရေဘေးသင့်ပြည်သူတွေဟာစန္ဒရိတ်ခါအဝေးထယ်ဆောင်စတာတွေလိုအပ်နေပြီးနောက်ပိုင်းမှာလေယာရီပြန်လည်ထူထောင်ဖို့အထောက်အပံ့တွေလိုအပ်နေတာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အတွင်းရေကြီးရေလျှံတာကြောင့်မြစ်ကြီးနားမန္တလေးမီးရထားအဆက်အသွယ်လည်းပြတ်တောက်နေပါတယ်။ဒီရက်ပိုင်းအတွင်းမှာတော့မြစ်ကြီးနားကနေမုံညင်းအထိရထားပြန်လည်ပြေးဆွဲနေပြီးမန္တလေးမြစ်ကြီးနားမီးရထားကိုတော့နောက်လ3ရက်နေ့လောက်မှပြန်လည်ပြေးဆွဲနိုင်မယ့်အခြေအနေရှိကြောင်းမြစ်ကြီးနားပူတာကတာဝန်ကျအရာရှိတဦးကပြောပါတယ်။
တခြားလမ်းမသွားနိုင်ဘူးကကျွန်တော်ဒီကနေ့မိုးညင်းပြီးတော့ပြေးဆွဲနေတယ်မန္တလေးကလာတဲ့ဟာဒီဘက်ဆက်တင်လောက်ပြီးတော့လာလို့ရတာလေတောက်လျှောက်လုံးကောင်းကကျွန်တော်တို့3ရက်နေ့လောက်ကုန်3ရက်နေ့လောက်ခံမှန်းတယ်ဗျ PC ကို
ရွှေဘုံမြစ်ကြီးနားကလန်ကတော့တောင်ကြီးရေတိုက်စားပြီးဟဲနုချောင်းတရာပျက်စီးတာကြောင့်မော်လူးမျိုးမှာကုန်တင်ကားအစီးတရာလောက်ပိတ်မိနေတယ်လို့မော်လူးဒေသခံတယောက်ကပြောပါတယ်ဒီလိုရေကြီးရေရှမ်းတာကြောင့်တီဘောနဲ့တပ်ပလဲအကြားကတံတားရေလေတိုင်းတင်းဆောင်သွားတာကြောင့်လာရှိုးမန္တလေးမီးရထားခီးစဉ်တွေကိုဒီလ26ရက်နေ့ကနေနောက်လ4ရက်နေ့အထိ10ရက်လောက်ရပ်နှားထားမှာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်မြဝကျွန်းပေါ်ရခိုင်ကယုတန်းတလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလည်းရံဖာရံခါမူးသက်လေပြင်ကြားရောက်ပြီးလှမ်းကြီးနိုင်ကြောင်းနဲ့မူးသက်လေပြင်ကြားအဆင်မှာရေပြင်မြေပြင်လေဟာတနာဤ45မိုင်အထိတိုက်ခိုက်နိုင်ကြောင်းလဲမိုးစလဌာနကသတင်းထုတ်ပြန်ပါတယ်။ဒီအခြေအနေတွေကြောင့်မြေပြိုတာ၊လျှက်တပြက်ရေကြီးတာနဲ့ပင်လယ်သွားသူတွေသတိထားဖို့လိုအပ်ကြောင်းမိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ်။
မြေပြူတာပိုင်းရလည်းမိုးများရင်တော့ဖြစ်နိုင်တယ်ဒီတောင်ပေါ်ဒေသတွေဥပမာချင်းပြည်နယ်တို့နောက်ဒီရှမ်းပြည်နယ်ရခိုင်ပြည်နယ်အဲ့လိုမျိုးတောင်ပေါ်ဒေသဆိုမြေပြူတာတော်တော်ဖြစ်ပါလေဒီ landslide လည်းသတိထားမယ့်အခြေအနေရှိတာပေါ့နော်နောက်လက်တစ်ပြည့်ရင်ကြီးတာအဲ့လိုမျိုးနောက်ဒီကျွန်မကန်ယူတန်းမှာလည်းသတိထားမှာပေါ့သွားလေကလည်းအခုတနအယုံမိုင်40 45လောက်တိုက်မယ်လို့ကျွန်တော်မှန်းထားတယ်ဆိုတော့ဒီငါးဖမ်းလေလည်းတော်တော်သတိထားရမှာပေါ့နော်ဒီပင်လယ်ပြင်ဆက်တယ်ငါးဖမ်းလေပင်လယ်ပြင်မှာသွားတဲ့တမောတွေလည်းသတိထားဖို့လိုအပ်ပါတယ
်။ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာရခိုင်ပြည်နယ်မောင်တော်မြို့အနောက်မြောက်ဘက်မိုင်140စစ်တွေမြို့ရဲ့အနောက်မြောက်ဘက်မိုင်190အကွာမှာဆက်လက်တည်ရှိနေပြီးနောက်3ရက်ကျော်လောက်မှာအိန္ဒိယဘက်ကဥတီမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလားဗေဒညင်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းငယ်ကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး17ခုလောက်မှာ3ရက်လောက်ဇက်တိုက်မိုးကြီးနိုင်တဲ့အခြေအနေရှိတယ်လို့မိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ်